ဒီပါနိုင်ငံတွေကနေတရုတ်နိုင်ငံကိုလာရောက်ကြမဲ့ခီးသွားတွေအတွက်ပြည်ဝင်ခင်ဗီဇာနဲ့ဆိုင်တဲ့ကန့်သတ်ချက်တချို့ကိုတရုတ်အစိုးရကလျှော့ပေါ်ပေးလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းပြည်ပကမ္ဘာနဲ့ဆက်သွယ်ဖြတ်တောက်ထားခဲ့တဲ့အချိန်ကြောင့်တိုင်းပြည်စီးပွားရေးတိုးတက်မှုနှေးကွေးလာနေပြီးကမ္ဘာလှည့်ခီးသည်တွေလာရောက်ဖို့လွယ်ကူအောင်အခုပြည်ဝင်ခင်ဗ နေတွေနဲ့လိုက်လျောညီတွေ့မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့အထူးသဖြင့်ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းကန့်သက်ချက်တွေကိုဖြေလျှော့ပေးတဲ့ခေတ်ကာလရဲ့တိုးတက်ပြောင်းလဲမှုတွေနဲ့အညီပြည်ပနိုင်ငံတွေကနေလာရောက်ကြတဲ့ခီးသွားတွေဝင်ထွက်သွားလာမှုအဆင်ပြေချောမွေ့စေရေးအတွက်လူဝင်မှုကြီးကြပ်ရေးဌာနကပြောင်းလဲချက်ထုတ်ပြန်ခြင်းဖြစ်ပါတယ်လို့တရုတ်ဆိုရလူဝင်မှုကြီးကြပ်ရေးဌာနရဲ့လက်ထောက်အကြီးကဲလီယူဟိုက်တာဝါကပြောသွားခဲ့တာပါတရုတ်နိုင်ငံမှာစီးပွားရေးလာရောက်လုပ်ကိုင်လူစုဒါမှမဟုတ်မိသားစုတွေထံလာရောက်လည်ပတ်လို့တဲ့နိုင်ငံသားတွေအနေနဲ့လည်းပြည်ပနိုင်ငံမှာရှိနေစဉ်ပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့အချိန်မရှိရင်တော့လက်ခံမဲ့သူရဲ့ဖိတ်စာနဲ့အတူတရုတ်နိုင်ငံတည်းမှာပဲဗီဇာလျှောက်ထားဖို့ရနိုင်တယ်လို့ဆိုပါတယ်နိုင်ငံသားကနေလာရောက်ကြမဲ့ခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့ပုံစံကိုလည်းပိုလွယ်အောင်လုပ်ပေးတာလို့ပြောပါတယ်ခင်ဗျာ